ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်ရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ချက်ခြေခုပ်ရယူထားရာဘာဂူးမှာဒုတိယမြောက်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကတနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကိုဟန်တားနိုင်ဖို့အတွက်အကြမ်းဖက်ဝါဒီအဖွဲ့ကတိုက်ခိုက်ရေးသမားတွေကကားဘုံးတွေနောက်လူသားတိုင်းတွေကိုအသုံးပြုနေပါတယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ချိတ်ဆက်မှုရှိတဲ့လူမှုကွန်ရက်တွေမှာမျှဝေထားတဲ့ဗီဒီယိုတွေထဲမှာတော့ IS တို့ထိန်းချုပ်ထားတဲ့ Syria အရှေ့မြောက်ပိုင်းကရွာတွေကနေရာတဝက်မှာမီးရောင်နေပြီးတော့မင်းပြင်နေတဲ့မီးခိုးလုံးတွေထွက်နေတာကိုတွေ့ရပါတယ်။ဘာကူးမှာညွန်ပေါင်းတပ်ဖွဲ့တွေရဲ့ပြီးခဲ့တဲ့နှစ်ရက်တာအတွင်းလေကြောင်းတိုက်ခတ်မှုတွေမှာကားဘုံးတွေတော့များများကိုဖျက်ဆီးပစ်ခဲ့တဲ့အကြောင်း FDA အဖွဲ့ပြောခွင့်ရ Mustafa Bali ကပြစ်ဒဏ်လူမှုကွန်ရက်မှာရှိပါတယ်။Syria Democratic တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့ကားဘုံးတွေကိုလည်း SDF တိုက်ခိုက်ရေးသမားတွေကဖျက်ဆီးခဲ့တယ်လို့လည်းရေးထားပါတယ်။ IS ကိုချေမှုန့်ရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့တိုက်ပွဲအခြေအနေပြင်းထန်တဲ့စကားကိုအတည်ပြုပါတယ်။လိုအပ်သလိုလေကြောင်းတိုက်ခတ်မှုတွေလုပ်တယ်လို့လည်း VOA ကိုပြောပါတယ်။ ISIS တို့ကပြစ်မဲ့ရပ်သားတွေကိုလူသားဒိုင်းတွေအဖြစ်အသုံးပြုနေစေလို့ညွန်ပေါင်းအဖွဲ့ကယုံကြည်ပြီးဒါဆိုရင်စစ်ပွဲဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာလို့လဲဗိုလ်မှူးကြီးရှောင်းရိုင်ယန်ကပြောပါတယ်။ IS တို့ဘက်ကလူသားတိုင်းတွေအသုံးပြုတဲ့နည်းလမ်းကအသစ်ဆန်းတော့မဟုတ်ပါဘူး။ဒါပေမဲ့လည်း IS ထိန်းချုပ်ရာဒေသတွင်းကအရက်သားအလုံးကိုမရှိပြောင်းရသေးခင်မှာတိုက်ပွဲတွေမဆဘူးလို့ပြောထားတဲ့ SDF တပ်ဖွဲ့တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေနဲ့တော့ကွဲလွန်နေပါတယ်ရှင်။